လဲစေကမှလွန်ခဲ့တဲ့88နှစ်ကဒုတိယကမ္ဘာစစ်အတွင်းဂျပန်လေတပ်ကဘုံကျဲခဲ့လို့ကြာဆုံးခဲ့ရတဲ့အမေရိကန်စစ်သည်တွေအတွက်နှစ်ပတ်လည်အောက်မေ့ပွဲအခမ်းအနားကိုမနေ့ကကျင်းပရမှာလူပေါင်း 2,000 ကျော်တက်ရောက်ခဲ့ကြပါတယ်။အမေရိကန်ကိုဒုတိယကမ္ဘာစစ်ထဲဆွဲသွင်းခဲ့တဲ့ဒီပလဲစေကန်ထက်ခဲ့ခံရမှုရဲ့နှစ်ပတ်လည်ပွဲစီစဉ်သူတွေကဒီနှစ်တက်ရောက်သူတွေထဲမှာဒီ1942ခုနှစ်ဒီဇင်ဘာ9ရက်တက်ခဲ့မှုထဲအသက်မသေးပဲကျန်ရစ်ခဲ့သူတဒါဆင်လောက်ပါတယ်လို့ဆိုပါတယ်အခုလိုမသေးပဲကျန်ရစ်ခဲ့သူတွေကလက်ရှိအသက်အငယ်ဆုံးကတော့အသက်100နီးပါးကိုရောက်နေပါပြီအသက်68နှစ်အရွယ်ဟပ်အယ်ဖရင်ကအခုလိုပလေးစေကန်ကိုပြန်ရောက်ခဲ့တာကြောင့်အသက်တွေပေးခဲ့ရသူတွေအားလုံးကိုပြန်ပြောင်းအမှတ်ရမိစေတယ်လို့ဆိုပါတယ်မီရှိဂန်ပြည်နယ်ဂျက်ဆန်မြို့မှာနေတဲ့အယ်ဖရင်ကဆက်ပြီးမသေးပဲနောက်ဆုံးအခုထိကျန်နေခဲ့သူအနည်းငယ်ပဲရှိတော့တဲ့ထဲမှာသူကတယောက်ဖြစ်တဲ့သူ့မတိုင်ခင်တည်ဆုံသွားခဲ့ရသူတွေကပါအမှတ်ရနေမိတယ်လို့ဆက်ပြောခဲ့ပါတယ်တကယ်တော့အဖရင်ဟာသူ့ရဲ့တယင်းထဲမှာတယောက်ပဲအခုချိန်ထိအသက်ဆက်ရှင်နေသူဖြစ်ပါတယ်